တော်ရရှိမြခင်ဗျာကဘာတဝက်လောက်ကျယ်ဝန်းတဲ့ဗာဗီလုန်အင်ပါယာကြီးကိုစတင်တည်ထောင်ဆိုးဆန်ခဲ့တဲ့နေဘုခနေဇာမင်းကြီးလက်ထက်ကနေပြီးမင်းဆက်ဆက်မှာညှဉ်းပန်းနှိပ်စက်မှုတွေသာမကတုတ်တင်တပ်ဖြတ်လှုပ်ရှားမှုတွေနှိမ့်ချခံရတာတွေချီးမြှောက်ခံရတာတွေအမျိုးမျိုးသောဆင်းရဲဒုက္ခအမျိုးမျိုးသောချမ်းသာဒုက္ခတွေကိုအသက်18နှစ်အရွယ်လောက်ကစပြီးအသက်အရွယ်ကြီးရင်တဲ့အထိဘောအသက်တာတစ်လျှောက်လုံးခံစားခဲ့ရသူဒန်ယီလဟာရှင်မြင်တွေရဲ့အိမ့်မက်ကိုအ내အတိတ်ပဲဖွင့်ဆိုဖော်ပြပေးခဲ့ရပြီမဲ့ဒီကနေ့သင်သိရသောတမန်ကျမ်းစီအစဉ်မှာလေ့လာမှဖြစ်တဲ့ခရိယတမန်ကျမ်းရဲ့ဓမ္မဟောင်းကျမ်းပိုင်းတွေကဒန်ယီလအနာဂတ်ကျမ်းအခန်းကြီး9အခန်းငယ်1ကနေအခန်းငယ်8အထိမှာတော့ကိုယ်တိုင်ထူးဆန်းတဲ့အိမ့်မက်ကိုမြင်မဲ့ခဲ့ပါတယ်သူရဲ့အိမ့်မက်ထဲကမဟာသမုတ်တရားဆိုတာလူအဖွဲ့အစည်းကြီးတရားလုံးကိုဆိုလိုတဲ့အကြောင်းဒန်ယီလအနာဂတ်ကျမ်းအခန်းကြီး9အခန်းငယ်1ကနေအခန်းငယ်8အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုလေ့လာသုံးသရှင်းလင်းတင်ပြထားပါတယ်
။တင်သည့်ရတော်တမချန်ကိုအချိန်မှန်လေ့လာနေကြတဲ့မိတ်ဆွေအပေါင်းတို့ခင်ဗျာ။တမိုင်းကြောင်းနောက်ခံဖြစ်စဉ်များကိုတစ်ဖက်ကဖော်ပြပေးရင်တစ်ဖက်ကအလွန်အရေးကြီးတဲ့ဗျာဒိတ်တော်တွေကိုပါဖော်ပြပေးနေရတဲ့ဒန်ယီလအနာဂတ်ကျမ်းတွေဟာဒီကနေ့အဖို့ဆိုရင်တော့အခန်းကြီး9ကိုစတင်ရောက်ရှိလာပြန်ပါပြီ။အခုပြီးခဲ့တဲ့အခန်းကြီး6အထိအတွင်းဒန်ယီလအနာဂတ်ကျမ်းတွေကိုပြန်ပြီးတော့စောင့်ကြည့်ကြည့်လိုက်မယ်ဆိုရင်ဒန်ယီလဆိုတဲ့လူတစ်ယောက်စကွန်နစ်သားကလေးလောက်မှာယူဒမင်းပြူမင်းလွင်ကလေးအဖြစ်နဲ့အမှတ်မထင်ပဲနဲ့ကျွံဘဝကိုသက်ဆင်းပြီးတော့ဘာဘူးလုံနိုင်ငံရဲ့နန်းတော်ဒဲကိုကျွံအဖြစ်ဆွဲခေါ်ခံခဲ့ရတာတွေရှေးခေတ်ထုံးစံအတိုင်းနန်းတော်ဒဲမှာအမှုထမ်းဖို့ဆိုပြီးတော့ဘာဘူးလုံကမိမဆူကြီးတယောက်စီမှာငငယ်ရွယ်လေးနဲ့ယောက်ျားလေးဘဝတုံးအောင်အလုပ်ခံရပြီးတော့မင်းမှုတန်းငယ်ကလေးအဖြစ်ဘဝတာဝန်ကိုစပြီးထမ်းရတာတွေနောက်ပိုင်းမှာကျတော့အဲ့ဒီဘာဘူးလုံခေတ်ကြီးကိုခုံပြန်ကြော်လွှားပြီးတော့နောက်ဆုံးဘာဘူးလုံနိုင်ငံရဲ့နောက်ဆုံးညအချိန်ကာလအထိရောက်အောင်ဒန်ယီလရဲ့ဘဝဖြစ်စဉ်ကလေးတွေကိုဖော်ပြသွားခဲ့တယ်ဆိုတာကိုကျွန်တော်တို့တအံ့တော်တွေ့ရပါတယ်။ဒါပေမဲ့အဲ့ဒီလိုယူဒမင်းရဲ့အဆက်အနွယ်တွေဟာနန်းတော်လူလင်ကလေးတွေဖြစ်သွားရလိမ့်မယ်ဆိုတာဟာလေစိတ်စိတ်စဉ်းစားလိုက်ရင်ဘာမှတော့ဆန်းလှတယ်မဟုတ်ပါဘူး။ပြာဒခင်ချမှတ်ထားခဲ့တဲ့ရှေးကာလဟေရှာယအနာဂတ်ကျမ်းတွေမှာကလေးကအခိုင်အမာတွေ့ခဲ့ရတဲ့ဘုရားသခင်အမိန့်တော်အဲ့ဒီဘုရားသခင်ရဲ့အမိန့်တော်နဲ့အညီအကုန်ပြည့်စုံသွားခဲ့ရခြင်းပဲဆိုတာကိုမိတ်ဆွေတို့ပြန်ပြီးစဉ်းစားလိုက်ရင်နှုတ်ကပတ်တော်ရဲ့ခိုင်လုံမှုအဖဘုရားသခင်ရဲ့ဗျာဒိတ်တော်တို့ရဲ့ပြည့်စုံမှုဆိုတဲ့သစ္စာတရားတွေဟာမယုံနိုင်ပွဲကောင်းလောက်အောင်အံ့ဩစရာဖြစ်တယ်ဆိုတာကိုပြန်ပြီးသတိရခြင်းစရာကောင်းလာပါတယ်ဘုရားသခင်ဟာဒီဖြစ်စဉ်တွေအလုံးစုံကိုသူ့ရဲ့လက်တော်တည်းမှာပဲထည့်ထားပြီးတော့ဒံယေလကိုအသုံးပြုဖို့ရန်အတွက်အေယာမအကျံအစီတော်ကြီးရှိခဲ့တာပဲဆိုတာကိုတမိုင်းဖြစ်စဉ်တွေဟာတုံလှုပ်ခြောက်ခြားပွဲကောင်းလောက်အောင်ဖော်ပြသွားခဲ့တယ်လို့လေကျွန်တော်ဆင်ခြင်နှလုံးသွင်းမိပါတယ်ဟုတ်ပါတယ်ဒံယေလကိုယ်တိုင်ဟာဒီအချက်ကိုကျွန်တော်သိတာတဲ့ဆယ်ပြန်အပြန်တရာပို့ပြီးတော့သိမြင်လိမ့်မယ်လို့ကျွန်တော်ခံယူပါတယ်မိတ်ဆွေအပေါင်းတို့ခင်ဗျာဒံယေလရဲ့အသက်တာဖြစ်စဉ်တွေနဲ့အတူကျွန်တော်တို့အလွယ်ကလေးရရှိနိုင်တဲ့သင်ခန်းစာတွေဟာအများကြီးဖြစ်ခဲ့ပါတယ်။သူ့ရဲ့အဋိဋ္ဌံတည်ကြည်မှုအဖဖျားသခင်ကိုကိုးကွယ်ယုံကြည်မှုဆုတောင်းမှုစတဲ့အချက်တို့ဟာကျွန်တော်တို့အတွက်အားကျအတူယူစရာကောင်းလာသလိုသူ့ရဲ့ဗျာဒိတ်တော်များကိုအဖြေထုတ်ပေးနိုင်မှုတို့ဟာလေနှုတ်ကပတ်တော်အခြားသောအနာဂတ်တွေအလဲမှာအချက်အချာအလွန်ကျနေခဲ့တယ်ဆိုတာကိုဒီအပိုင်းမှာကျွန်တော်တို့ရင်ဝယ်ပိုက်ထားနိုင်ဖို့ထပ်ပြီးတော့တင်ပြခြင်းပါတယ်။သတိရစေခြင်းပါတယ်။ပြီးခဲ့တဲ့အချိန်အထိဒံယီလအနာဂတ်တွေကိုပြန်လည်ဆင်ခြင်မိရင်ဇလန်းနဲ့မှတ်တမ်းတွေအရခုံပြန်ကြော်လွှားခြင်းတည်းအမှန်ပဲရှိတယ်။ဒါတော့တခါတရံရာဇဝင်များရဲ့ပုံစံမျိုးသိပ်ပြီးတော့မပြည့်ပြင်းဘူး။အံ့ဩပွဲစိတ်လှုပ်ရှားပွဲတွေပင်ဖြစ်စီကားမူဝတ္ထုဇလန်းဆန်တဲ့အပိုင်းတွေလည်းပါဝင်တယ်။ပုံပြင်ဆန်တဲ့အပိုင်းတွေပါဝင်တယ်။လေးလံတယ်လို့ထင်ရတယ်။ဒါပေမဲ့ဒါတွေဟာသမိုင်းဆရာတို့ကိုယ်တိုင်ကတောက်မှအကိုအကပြုရတဲ့အဆင့်အထိအရေးပါအရာရောက်ခဲ့တယ်ဆိုတာကိုလည်းဘယ်သူမှမငြင်းနိုင်ဘူးဆိုတာကိုကျွန်တော်ဖော်ပြခဲ့ပြီးပါပြီ။ဟုတ်ပါတယ်။အခန်းကြီး6အထိသောအပိုင်းတွေဟာသမိုင်းဖြစ်ရရှည်ကြီးတစ်ခုအတွင်းမှာအနာဂတ်တီဆိုတဲ့ဝိညာဉ်အလင်းတရားတွေကိုဖော်ပြတာများတယ်။သမိုင်းဟာအဓိကရလူဖြစ်နေတယ်။သမိုင်းကြောင့်ဖြစ်စဉ်တွေကလွှမ်းမိုးနေတယ်ဆိုတာကိုကျွန်တော်အကြံပြင်းအကဲဖြတ်မိပါတယ်။ဒါပေမဲ့ဒီကနေ့စတင်လေ့လာရမယ်အခန်းကြီး9ကစတဲ့အနာဂတ်ဒံယီလအနာဂတ်ကျမ်းအစုအဝေးတွေကတော့ဂန္ဓပြောင်းသွားပြီအနာဂတ်ဆိုတဲ့ဗျာဒိတ်တော်လမ်းရှိတဲ့မှာတမိုင်းဖြစ်ရတူကလေးများသာတည်ရှိခြင်းဖြစ်လိမ့်မယ်တနည်းအားဖြင့်အနာဂတ်ဗျာဒိတ်များကပုံမလွှမ်းမိုးသွားလိမ့်မယ်တမိုင်းဖြစ်စဉ်တွေကအာရော့သွားလိမ့်မယ်လို့ကျွန်တော်ဆိုချင်ပါတယ် မှန်ပါတယ်မိတ်ဆွေအခုဆက်လက်လေ့လာသွားရမယ်ဒံယေလအနာဂတ်အပေါင်းတို့ဟာအနာဂတ်များကသမိုင်းဖြစ်စဉ်တို့ကိုပုံမလွှမ်းခြုံသွားမယ်အပိုင်းလို့ကျွန်တော်တို့သက်ကိုသတ်မှတ်ကြရမှာပါဒီအချက်အပေါင်းတို့ကိုတော့သက်ဆိုင်ရာကြမ်းပိုက်များအားဖြင့်မိတ်ဆွေများအလွယ်တကူသဘောပေါက်နိုင်လိမ့်မယ်ကျွန်တော်အဆိုကိုထောက်ခံနိုင်ကြလိမ့်မယ်လို့ကျွန်တော်တင်ပြခြင်းပါတယ်ဒါကြောင့်မလို့ဒံယေလအနာဂတ်ကျမ်းအခန်းကြီး9ကိုအခုလို့စတင်ဖွင့်လှစ်ကြည့်ကြပါစို့ဒံယေလအနာဂတ်ကျမ်းအခန်းကြီး9အငယ်1မှ3ဘာဘူးလုံရှင်ဘရင်ဘေလရှာဇာနန်းဆန်ပထမနှစ်တွင်ဒံယေလသည်အိမ်မက်ကိုမြင်၍အိပ်ပျော်စဉ်စိတ်ထဲ၌အာယုံပြုတ်ပြီးမှမြင်မက်သောအရာတို့ကိုရေးထားသောအချက်ကငါဒံယေလသည်ညအခါအာယုံပြုတ်၍မိုးကောင်းကင်လေးမျက်နှာ၌လေတို့သည်မဟာသမုဒ္ဒရာအပေါ်မှအချင်းချင်းတိုက်ကြလျင်တရံချင်းမတူသောသားရဲလေးကောင်တို့သည်သမုဒ္ဒရာဒဲကထွက်လာကြ၏ပထမသားရဲသည်ချင်းသိနှင့်တူ၏ရွှေလင်းတအတောင်လေးရှိ၏ဘေးလျှာစားနန်းဆန်ပထမနှစ်တွင်တဲ့အရှင်မင်းကြီးလိုလဲသူ့ကိုခေါ်တဲ့အခါခေါ်တယ်တစ်ချိန်တည်းမှာအရှင်သားတော်လိုလဲခေါ်ဝေါ်တာကိုတွေ့ခဲ့ရပြီဖြစ်တယ်အဲ့ဒီဘရင်ဟာသေကံနီးမှလဲဒံယေလကိုဘာပုလုံရဲ့တတရမင်းကြီးအဖြစ်ယာရုတိုးမြင့်ခန့်အပ်တာကိုတွေ့ရတယ်ဆိုတာတွေ့ကိုအခန်းကြီး9ကဘာပုလုံအင်ပါယာပြတ်သုံးမဲ့နောက်ဆုံးညစာစာပွဲကြီးမြင်ကွင်းကြီးတဲ့မှာကျွန်တော်တွေ့ခဲ့ကြရပြီဖြစ်ပါတယ်နော်ဒီအချက်တွေအရဒီဘရင်ကြီးဘေလရှာစာဟာအင်ရှိမင်းသားကြီးပဲဒါမဲ့သူ့အဖေဖြစ်သူနဘောနဒက်စ်ဧကရစ်ကြီးဟာသူ့ရဲ့ရှေ့တန်းစစ်စင်ရေးတွေအင်ပါယာစီးလုံးညီညွတ်ရေးတွေအတွက်တက်မတော်ကြီးနဲ့တိုင်ငံလှည့်လည်နေရတဲ့အချိန်မှာဒုတိယမင်းကြီးအဖြစ်နဲ့ဘာဘူးလုံကိုအုပ်ချုပ်နေရတာသာဖြစ်ရလိမ့်မယ်ဆိုတဲ့အချက်တွေကိုကျွန်တော်တွက်ချက်ဖော်ပြခဲ့ပြီးပါပြီအဲ့ဒီဘေလရှာစာရဲ့နန်းဆန်ပထမနှစ်အချိန်မှာဒံယေလတယောက်အိမ်မက်ကြီးတစ်ခုကိုမြင်မက်ခဲ့ရတယ်ဆိုတာကိုအခုကျမ်းကဖော်ပြပေးလိုက်ပါတယ်။အဲ့ဒီအချိန်ကာလနဲ့ပတ်သက်ပြီးတော့ဘေလရှာဇာရဲ့ခေတ်တွင်ဖြစ်သည်ဆိုတာကိုသိသာစေခြင်းပါတယ်။ဘေလရှာဇာရဲ့အကြောင်းလုံးဝမဟုတ်ပါဘူး။ဘေလရှာဇာဟာလည်းဒံယေလဆိုတဲ့သူ့ရဲ့ဘိုးလောင်းတော်နေပုခတ်နေဇာခေတ်ကလေးကပညာရှိကြီးဖြစ်ခဲ့သူဒံယေလကိုမသိခဲ့ဘူးဆိုတာကိုအခန်းကြီး9ရဲ့ကအချက်တွေအရာကျွန်တော်တို့သဘောပေါက်နိုင်လောက်အောင်ကျွန်တော်တင်ပြခဲ့ပြီးဖြစ်ပါတယ်။မှန်ပါတယ်မိတ်ဆွေအပေါင်းတို့နေပုခတ်နေစာရဲ့နောက်ပိုင်းဘာဘူးလုံမင်းဆိုမင်းညစ်တွေနန်းလူကြတာအချင်းချင်းတတ်ကြဖြတ်ကြဓာတွေကိုကပ္ပသမိုင်းအရာကျွန်တော်ရှင်းပြကြည့်ပြီးပါပြီအဲ့ဒီခေတ်ဒီအတွင်းမှာဘိုးလောင်းတော်နေပုခတ်နေစာကိုစံချိန်လုံးဝမမှီတဲ့မင်းဆိုမင်းညစ်သားနဲ့မိတွေကလွှမ်းမိုးခဲ့တယ်ဘိုးလောင်းတော်နေပုခတ်နေစာလက်နဲ့ရေးခဲ့တာကိုသင်းတို့ခြေထောက်နဲ့ဖြတ်ခဲ့ကြတယ်ပညာရှိကြီးဒံယေလကိုလည်းအိမ်နိမ့်ဆန်အဖြစ်နဲ့နဘေးချိတ်ထားခဲ့ကြလိမ့်မယ်ဒါကြောင့်မလို့နှစ်ပေါင်း80နီးပါးလောက်ချပြီးတော့မှနိုင်ငံကြီးပြတ်သုံးကန်ကြီးချက်မှအဲ့ဒီဘေလရှာဇာရဲ့ခေတ်နောက်ဆုံးနေ့ချက်မှဒံယေလကိုတခါပြန်ပြီးတော့သူရရှိတဲ့ဗျာဒိတ်တော်ကြီးကိုဖော်ပြပေးဖို့အကူအညီတောင်းယူရတယ်။ဘေလရှာဇာဟာဒံယေလကိုဝိုးရဝါလောက်သာကြားပူးပြီးတော့မရင်နှီးခဲ့ဘူး။မိခင်မိဖုရားကြီးကသာမိတ်ဆက်ပေးပြီးတော့မှပြန်ပြီးတော့ခေါ်ခဲ့ရတယ်ဆရာတွေကလည်းအခန်းကြီး9အရာအထင်အရှားကျွန်တော်တို့တွေ့ခဲ့ရပြီးဖြစ်ပါတယ်။အဲ့ဒီဒံယေလအနာဂတ်ကျမ်းအခန်းကြီး9ရဲ့အငယ်17နဲ့17မှာဆိုရင်မှတ်တမ်းမှတ်ရအနေနဲ့အခုလို့ကျွန်တော်တို့အံ့ဩဖွယ်တွေ့ရပါတယ်ထိုအခါမေရောမီဘီယာသည်ရှင်ဘရင်ဤစကားမူးမတ်တို့ဤစကားကိုကြားသိလျင်ပွဲတော်သို့ဝင်၍အရှင်မင်းကြီးအသက်တော်အစဉ်အမြဲရှင်ပါစီစိတ်တော်ပူပန်ခြင်းမရှိပါနှင့်မျက်နှာညှိုးငယ်တော်မမူပါနှင့်တန်ရှင်သောဖျားသခင်ဤဝိညာဉ်တော်နှင့်ပြည့်စုံသောသူတယောက်သည်နိုင်ငံတော်တွင်ရှိပါ၏ခမည်းတော်ဖျားလက်ထက်တော်၌ထိုသူတွင်ဖျားပညာနှင့်တူသောပညာဉာဏ်သတ္တိရှင်းရှားလျက်ရှိပါ၏ထိုသူကိုခမည်းတော်ဖျားနေပုခတ်နေစာမင်းကြီးသည်မာကုပညာရှိဘေရင်တတ်ခါလဒဲဆရာအနာဂတ်ဆရာတို့အပေါ်တွင်ဆရာအုပ်အရာ၌ခန့်ထားတော်မူ၏အဲ့ဒီတော့ဒီမင်းဆိုမင်းကြီးတည်းရဲ့ခေတ်မှာဒံယေလကိုပတ်ထားတယ်ဆိုတာထင်ရှားနေပြီအဲ့ဒီနောက်ဆုံးမင်းဆက်ရဲ့နောက်ဆုံးညစာစာပွဲအချိန်ကြာမှာမထင်မမှတ်တဲ့အံ့ဩပွေသောယူပါယုံဗျာဒိတ်ကြီးကိုခန်းစားရလို့ဘသူအားမှလည်းမဖြေရှင်းနိုင်လို့ဒီမိဖုရားကြီးဟာအခုလို့သူ့ရဲ့သားတော်မောင်ဘရင်ကိုတိုက်တွန်းတာပဲဆိုတာကိုကျွန်တော်ပြန်ပြီးတွေ့ရပါတယ်။အဲ့ဒီဘရင်ဘေလရှာဇာကိုတိုင်ဟာလေဒံယေလကိုဝိုးရဝါမပီမပြင်းလောက်ကလေးသာကြာဘူးနာဝရှိခဲ့တဲ့သဘောမျိုးသူ့ရဲ့ပြောစကားတွေအရာကျွန်တော်အခုလို့တွေ့နိုင်ပါတယ်။အဲ့ဒီဒံယေလနာဂတိကျမ်းအခန်းကြီး9အငယ်73ကနေ76အတွင်မှာကြည်ပါဒံယေလကိုအထံတော်သို့ခေါ်သွင်းလေ၏။ရှင်ဘရင်ကငါခမည်းတော်ဖျားသည်ယူဒပြည်ကသိမ့်ယူတော်မူခဲ့၍ယူဒလူစု၌ပါသောဒံယေလမှန်သလောတဲ့။ရှင်းနေပြီမဟုတ်ဘူးလား။ တခါဆက်ပြီးတော့အဲ့ဒီကျမ်းမှာပဲဖော်ပြပါတယ်။သင်သည်ဘုရားသခင်၏ဝိညာဉ်နှင့်၎င်းထူးဆန်းသောပညာဉာဏ်တတ္တိနှင့်၎င်းပြည့်စုံသည်ဟုသင်၏သတင်းကိုငါကြား၏။ထိုစာကိုဖတ်၍အ내ကိုငါအားဖော်ပြစေခြင်းဟာဘီရင်တက်ပညာရှိတို့ကိုငါထံသို့သွင်းတော်လေ။သူတို့သည်အ내ကိုမဖော်မပြနိုင်ကြ။သင်သည်အ내များကိုဖော်ပြ၍ပု္ပ္ပာအမေတို့ကိုဖြေနိုင်သည်ဟုငါကြားပြီးသည့်အတိုင်းထိုစာကိုဖတ်၍အ내ကိုငါအားဖော်ပြနိုင်လျင်အဝတ်နီကိုဝတ်ဆင်၍လေပင်၌ရွှေစလွေဆွဲလျက်နိုင်ငံတော်တွင်တတ္တယမင်းဖြစ်ရလိမ့်မည်ဟုမိန့်တော်မူ၏တဲ့ဒီနေရာမှာနော်ငါခမည်းတော်နေပုခတ်နေစာဆိုလို့အဖေလို့ဆိုတာမဟုတ်ပါဘူးဘိုးလောင်းတော်နေပုခတ်နေစာကိုရည်စူးတာဖြစ်ပါတယ်ဒါဝိဒ်ကိုဣသရေလမင်းဆက်တွေဟာအဖဒါဝိဒ်ဆိုပြီးတော့သုံးဆွဲတယ်လို့ဗာဗုလုန်တွေရဲ့အဖေအဖြစ်အစွဲနဲ့နေပုခတ်နေစာမင်းကြီးကိုငါခမည်းတော်ဆိုပြီးတော့ဘေလရှာစာသုံးဆွဲခြင်းဖြစ်ပါတယ်ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့အဲ့ဒီဘေလရှာစာခေတ်အထိနေပုခတ်နေစာမင်းကြီးကလွဲလို့ကြံတဲ့မင်းတွေရဲ့သမိုင်းကနေပြီးတော့ဇက်မြုပ်ချင်းခံထားရတဲ့အချိန်ကာလတွေမှာဒံယီလဟာအခုအနာဂတ်ကျမ်းများကိုကျွန်တော်တို့ဖတ်ခဲ့ပြီးသည့်အထိပြည့်စုံနေခဲ့လိမ့်မယ်။နှုတ်ကပတ်တော်ဓမ္မဟောင်းကျမ်းများကိုလည်းအသေးစိတ်ကြက်မှတ်လေ့လာနေခဲ့လိမ့်မယ်လို့ကျွန်တော်တို့ခံယူနိုင်ပါတယ်။မိတ်ဆွေအပေါင်းတို့အခုဒံယီလအနာဂတ်ကျမ်းအခန်းကြီး9အရဒံယီလကိုယ်တိုင်အိမ်မက်မဲ့မြင်တယ်တဲ့။ရိုးရိုးကြောင်၆ချက်မေတ္တာမဟုတ်နိုင်ပါဘူး။ဆောင်အိမ်မက်လို့ကြောက်ကြီးရဲ့အရှင်မဟုတ်ပါဘူး။ထမင်းလုံးတစီ6ချင်းလည်းမမီပါဘူး။ရှေးဥစွာအိမ်မက်ကိုမြင်တယ်။ဒီအိမ်မက်ဟာအရေးကြီးတယ်ဆိုတာကိုသိတယ်။ဒါကြောင့်မလို့စိတ်ထဲ၌အာယုံပြုတ်ပြီးမှမြင်ရသောအရာများကိုမှတ်တမ်းပြန်၍တင်ထားခြင်းဖြစ်တယ်ဆိုတာကိုမိတ်ဆွေတို့သတိပြုမိအောင်ဖော်ပြထားပါတယ်။ဒီအိမ်မက်ထဲမှာမိုးကောင်းကင်မျက်နှာ၌လေတို့သည်မဟာသမုတ်တရားပေါ်မှအချင်းချင်းတိုက်ကြလျင်တရံချင်းမတူသောသားရဲလေးကောင်တို့သည်သမုတ်တရားတဲကထွက်လာကြ၏တဲ့မိတ်ဆွေအပေါင်းတို့လေတို့သည်ဆရာဟာလှုပ်ရှားထကြွခြင်းအလုံးစုံကိုပေါင်းယုံဆိုလိုခြင်းဖြစ်ပါတယ်အခုခေတ်ကျွန်တော်ကပါမှာလေအမျိုးမျိုးတို့တိုက်ခတ်နေပါတယ်ရေဒီယိုထဲမှာတယ်လီဗီရှင်းတွေထဲမှာစာအုပ်စာပေတွေမှာသတင်းစာတွေမှာအဲ့ဒီလေတွေရဲ့တိုက်ခတ်ခြင်းကိုခံစားထိတွေ့နေရပါတယ်မဟာသမုတ်တရားဆရာဟာအဲ့ဒီလေတွေတိုက်ခတ်နေတဲ့လူအဖွဲ့အစည်းကြီးတစ်ခုလုံးကိုခြုံငုံခေါ်ဆိုခြင်းဖြစ်ပါတယ်အထူးသဖြင့်ဣသရေလကိုသီးသန့်ခြံလှပ်ပြီးမြင်ရတဲ့တပါးမျိုးသားအလုံးပါဝင်သောလူအဖွဲ့အစည်းကြီးတစ်ခုလုံးကိုဆိုလိုခြင်းဖြစ်ပါတယ်ဒါကိုကယ်တင်ရှင်သခင်ခရစ်တော်ကိုယ်တော်တိုင်ဖော်ပြခဲ့တဲ့ရှမာသဲခရစ်ဝင်တဲ့ကဗျာဒိတ်တော်တစ်ခုနဲ့ရှင်ပြီးတော့ကြည်စီခြင်းပါတယ်ရှမာသဲခရစ်ဝင်ကျမ်းအခန်းကြီး73အငယ်58အရာတဏီကကောင်းကင်နိုင်ငံတော်သည်ပင်လယ်၌ချ၍အမျိုးမျိုးသောငါးတို့ကိုအုပ်မိသည့်ပိုက်ကွန်နှင့်တူ၏တဲ့အဲ့ဒီလိုဖော်ပြထားတာတွေ့နိုင်ပါ रे ဟေရှာယအနာဂတ်ကျမ်းဟာအပြစ်လူအဖွဲ့အစည်းအကြောင်းကိုသူ့ရဲ့အခန်းကြီး59အငယ်20အရမတရားသောသူတို့မူကားမငြိမ်နိုင်ဘဲလှုပ်ရှား၍ရှွန့်နှင့်အမိုက်ကိုပက်သောပင်လယ်ရေနှင့်တူကြ၏တဲ့အဲ့ဒီတိုင်းပါပဲဗျာဒိတ်ကျမ်းအခန်းကြီး18မှာအငယ်115ဟာအခုလိုစုပေါင်းဖော်ပြထားပါ रे ဖလားခုနှလုံးရှိသောကောင်းငင်တမန်ခုနှစ်ပါးတို့တွင်တပါးသည်ပေါ်လာပြီးလျင်ငါ့ကိုနှုတ်ဆက်၍လာခဲ့ပါရေအပေါ်မှထိုင်သောပြည့်တစားကြီး၌စီရင်ခြင်းအမှုကိုငါပြမည်တဲ့တခါဆက်ပြီးတော့အဲ့ဒီကြမ်းမှာပဲအငယ်15ကျတော့ယခုမြင်၍ပြည့်တစားထိုင်သောရေကအသီးအသီးဘာသာစကားကိုပြောသောလူမျိုးအစုစုဖြစ်သည်တဲ့မိတ်ဆွေအပေါင်းတို့ဒီအချက်တွေကိုစဉ်းစားလိုက်တော့အခုဖော်ပြလိုက်တဲ့မဟာသမုတ်တရားဆရာဟာတကယ်တကယ်တော့လူအဖွဲ့အစည်းကြီးပဲအဲ့ဒီလူအဖွဲ့အစည်းကြီးအပေါ်မှာမတူညီတဲ့လှုပ်ရှားထကြွမှုတွေအတွေးအခေါ်တွေဆန္ဒတွေအနှောက်အယှက်တွေအားပြိုင်မှုတွေစတဲ့များစွာသောပြင်းထန်စွာသောလေများတိုက်ခတ်လှုပ်ရှားနေတယ်ဆိုတာကိုသဘောပေါက်နိုင်လောက်ပါတယ်အဲ့ဒီသမုတ်တရားတွေကထွက်ပေါ်လာတာကတော့သရံချင်းမတူညီသောသားရဲကြီးလေးကောင်ပဲဖြစ်တယ်ဆိုပါလားဒီသားရဲ့ကြီးတွေဟာဘာတွေဖြစ်နိုင်ပါသလဲဒါကိုအခုဆန်းစစ်ကြည့်ရပါတော့မယ်မိတ်ဆွေအပေါင်းတို့ကျွန်တော်ရဲ့လူအဖွဲ့အစည်းရဲ့သမိုင်းအတွင်းမှာအရင်တခါနေပုခတ်နေစာမင်းကြီးကတဆင့်ခန်းစားရတဲ့ယူပါယုံအိမ်မက်ထဲကတဆင့်ဖော်ပြခဲ့တဲ့ရုတ်ထုကြီးတွေကခစ်ကြီးလေးခစ်ကိုကိုစားပြုပြီးတော့သမိုင်းဟာရှင်သန်ခဲ့ရတယ်ဆိုတာကိုကျွန်တော်ဖော်ပြပေးခဲ့ပါတယ်အဲ့ဒီရုတ်ထုကြီးတွေမှာရွှေရယ်ငွေရယ်ကြေးဝါရယ်ဖန်နေတဲ့ရေဆိုတာကိုအံ့ဩပွေကျွန်တော်တို့တွေ့ကြရပြီဖြစ်ပါတယ်။အချင်းချင်းပေါင်းဆက်ဓာတ်ပြုမနေဘဲနဲ့သူတို့သတ္တုအမျိုးအစားနဲ့သူတို့သီးသန့်ဆက်နွယ်နေတာသာဖြစ်ပါတယ်။အဲ့ဒီသတ္တု၄မျိုးတို့ဟာခစ်ကြီး၄ခုကိုကိုစားပြုတယ်။ခရစ်တော်ပေါ်ထွန်းခြင်းအထိခစ်ကြီး၄ခုဖြစ်တယ်။ ဘာဘူးလုံဆိုတဲ့ empire ကြီးရဲ့ခေတ်အဲ့ဒါဟာရွှေစင်ဥကောင်းနဲ့စတင်လိုက်ခြင်းဖြစ်တယ်ပြီးတဲ့နောက် Iran Persia တို့ရဲ့ခေတ်ပြီးတဲ့နောက် Greek တို့ရဲ့ခေတ်ပြီးတဲ့နောက်နောက်ဆုံးမှရောမရဲ့ခေတ်အဲ့ဒီခစ်လေးခုပြီးနောက်မှာတော့ခစ်တွေအမျိုးမျိုးမရှိတော့ဘူးလားဆိုတော့ရှိရှိမရှိရှိအရေးမကြီးတော့ဘူးနှုတ်ကပတ်တော်ဟာအရေးတူထည့်ပြီးတော့မပြောတော့ဘူးယောမခစ်ရဲ့တန်ချေပြားတွေကြားထဲမှာမြေသရွတ်တို့ယောနှောထားပြီးတော့အဲ့ဒီခစ်လေးကြီးရဲ့နောက်မှာကေတင်ရှင်ကြီးဟူသောလူလက်နဲ့မလုတဲ့ကြောက်တုံးဟာသမိုင်းအချိန်ကာလစတဲ့အချိန်သမိုင်းကာလအဆုံးသတ်ပြီးဆိုတဲ့အချိန်မှာဒီရုပ်ထုဆိုတဲ့လူသမိုင်းကိုတိုက်ခိုက်ဖြိုချပြင်မယ်မုံမုံညင်းရဲ့ကြေမွားသွားစီပြီးတော့မှကောက်နယ်တလင်းကအမှုံအမွားကလေးများလို့လေပြည်လေးတစ်ချက်နှောလိုက်တဲ့နဲ့ပျောက်ပြက်သွားလောက်အောင်ဘုရားသခင်ဟာစီရင်လိုက်မယ်ဆိုတဲ့အချက်တွေကိုအဲ့ဒီဗျာဒိတ်တော်ဟာဖော်ပြခဲ့တယ်ဆိုတာကိုတင်ပြခဲ့ပါတယ်။ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့အခုကျွန်တော်မိတ်ဆွေတို့ခစ်အပါအဝင်ကျွန်တော်လူသားအလုံးဟာအဲ့ဒီကယ်တင်ရှင်ရဲ့အချိန်ကိုစောင့်နေရသောနောက်ဆုံးခစ်အတွင်မှဖြစ်တယ်ဆိုတာကိုလည်းကျွန်တော်ရှင်းပြခဲ့ပြီးဖြစ်ပါတယ်။မေဆွေအပေါင်းတို့အခုဒံယေလမြင်မဲ့ရတဲ့ဗျာဒိတ်တော်တဲမှာတော့အဲ့ဒီခစ်ကြီး၄ခုကိုသာရဲကြီး၄កောင်နဲ့တခါထပ်ပြီးတော့ဥပမာပြုလိုက်ပြန်ပါပြီအဲ့ဒီအထက်ကပထမဦးဆုံးသောသာရဲကိုတော့မေဆွေတို့ကြားလိုက်ရပါပြီနော်ပထမသာရဲသည်ရှင်သေးနှင့်တူဤရွှေလင်းတအတောင်လေးရှိ၏တဲ့ဟုတ်ပါတယ်မေဆွေအပေါင်းတို့အခုနံပါတ်၁ဖော်ပြတဲ့ရှင်သေးဆရာဟာနေဘုခတ်နေဇာအိမ်မက်ခဲကနံပါတ်၁ဖော်ပြတဲ့ဘာဘူးလုံအင်ပါယာကိုဆိုလိုပါတယ်အကယ်၍ဒါဟာအဲ့ဒီခစ်ကိုဥဆောင်သူနေဘုခတ်နေဇာမင်းကြီးကိုပဲဆိုကျင်တယ်ဆိုရင်လည်းမမှားပါဘူးရွှေလင်းတအတောင်ဆိုတာဟာလျင်မြန်ခြင်းကိုဖော်ပြပါတယ်မိတ်ဆွေတို့သိထားတဲ့အတိုင်းပဲအဲ့ဒီလိုလျင်မြန်ခြင်းမရှိဘဲနဲ့စစ်ဆိုတာဟာအောင်မြင်ခြင်းမရှိနိုင်ပါဘူးလက်တွေ့သာရကအဖြစ်လဲကျွန်တော်တို့ခစ်မှာအာကာသစိုးမိုးကြီးအတွက်အင်အားကြီးတွေဟာအပြိုင်အဆိုင်ကြိုးစားနေကြတယ်ဆရာဟာအဲ့ဒီလျင်မြန်မှုအချိန်တကိုးနဲ့ပဲကဘာကိုစွန့်မှုကျင်လို့ပဲဖြစ်နိုင်လို့ရှိရင်စက္ကန့်တစ်ခုလေးနှစ်ခုလေးအတွင်းမှာပဲကိုလိုရာအရောက်ထုတ်ချင်းပေါက်ဒုံးပြန်ကြီးတွေနဲ့တိုက်ခိုက်မယ်နျူကလ িয়ার လက်နက်ကြီးတွေနဲ့အာကာသအာနေလှမ်းပြီးအသုံးပြုမယ်လေဆာလက်နက်တွေနဲ့အသုံးပြုမယ်ဆရာဟာဒီလျင်မြန်ခြင်းကိုအားကိုးပြီးတော့လူသားတွေဟာစစ်အောင်ပွဲကိုခံကျင်ကြလို့ပါပဲမိတ်ဆွေအပေါင်းတို့အခုချိန်မှာတော့ဒံယေလအနာဂတ်ကျမ်းအခန်းကြီး9အငယ်4ကိုဆက်လက်ပြပြခြင်းပါလေ။ငါကြည့်ရှု၍နေစဉ်သူဤအတောင်ကိုနှုတ်ကြ၏။မြေမှကိုကိုခြိကြွလျက်လူကဲ့သို့ခြေဖြင့်မတ်တက်ရက်၍လူစိတ်သဘောကိုလည်းရ၏။ကဲစောစောတုန်းကကျွန်တော်ပြောခဲ့တဲ့အတိုင်းပဲနော်။ဒီ Empire ကြီးကိုကြီးဆိုချင်တာမဟုတ်ဘူး။ဒီ Empire ရဲ့ပြည်ရှင်ကြီးနေဘုခတ်နေဇာကိုလည်းဆိုချင်တယ်ဆိုရင်မမှားဘူးဆိုတာကိုကျွန်တော်ဖော်ပြခဲ့တယ်။အခုဆိုရင်ငါကြည့်ရှု၍နေစဉ်သူဤအတောင်ကိုနှုတ်ကြ၏မြေမှကိုကိုခြိကြွလျက်လူကဲ့သို့ခြေဖြင့်မတက်ရက်၍လူစိတ်သဘောကိုလည်းရ၏တဲ့နေပုခတ်နေစာမင်းကြီးရဲ့ဘဝဖြစ်စဉ်တည်းနဲ့တစ်ထက်ထက်တူနေတယ်မဟုတ်ဘူးလားသူဟာအတောင်တွင်နှုတ်လိုက်တယ်လို့ပြုတ်ပြုတ်ပြုတ်ပြုတ်နဲ့ဘဝပြက်ပြီးတော့အယူကြီးဘဝကိုပထမဆုံးဆင်းသွက်သွားရတယ်တခါပြန်ပြီးတော့မှလူကဲ့သို့မမတက်ပြန်ပြီးတော့ရက်နိုင်ခွင့်ရတယ်နောက်ဆုံးမှာလူစိတ်သဘောကိုရတယ်ဆိုတဲ့အဆင့်နဲ့အဖဖျားသခင်ကိုပါတိကျွမ်းနားလေသွားခဲ့ရတယ်ဆိုတာကိုတွေ့ရပါတယ်။ဒံယေလအနာဂတ်ကျမ်းအခန်းကြီး9အငယ်9နဲ့6ဒုတိယသားရဲ့သည်ဝန်နှင့်တူ၏။တစ်ဖက်၌ကိုကိုကိုခြိကြွ၏။ပါဇက်၌နံယိုးသုံးချောင်းကိုကိုက်လျက်ခြိ၏။သင်ထားလောအသားများကိုကိုက်စားလောဟုသူအားပြောကြ၏။တဖန်ငါကြည့်ရှုပြန်၍ကျသည့်နှင့်တူသောသားရဲ့တကောင်သည်ထင်ရှား၏။ကျောပေါ်မှာငှက်အတောင်လေးခုရှိ၏ခေါင်းလေးလုံးနှင့်ပြည့်စုံ၏အုပ်ဆိုးရသောအခွင့်လည်းရှိ၏မိတ်ဆွေအပေါင်းတို့မိတ်ဆွေတို့ဟာနေဘုခတ်နေဇာရဲ့အိမ်မက်ရုပ်ထုကြီးအကြောင်းဖော်ပြချက်တွေတဲကငွေခစ်နဲ့ကြေးဝါခစ်တို့အကြောင်းကိုသိပြီးတော့မြန်မြန်ဆဆမဖော်ပြခဲ့တာကိုမှတ်မိကြမယ်လို့ထင်ပါတယ်ဟုတ်ပါတယ်ရွှေစင်ခစ်နဲ့သင်ခင်နဲ့တရွတ်ရောနှောသောခစ်ကြီးတွေကအများအစားဖော်ပြပြီးတော့ဂျာကာလခစ်နှစ်ခုကိုအသေးမစိတ်ခဲ့တာကိုကျွန်တော်ပြန်ပြီးတော့သတိရစေချင်ပါ रे ဒံယေလအနာဂတ်ကျမ်းအခန်းကြီး1အငယ်36ကနေ44အတွင်းမှာတစ်စိတ်လောက်ပြန်ပြီးတော့ကြည့်စေချင်ပါ रे ယခုတွင်အိမ်မက်တော်ဤအ낵ကိုဖော်ပြ၍နားတော်လျှောက်ပါမည်အရှင်မင်းကြီးကိုတော်သည်ဘရင်တို့၏ဘရင်ဖြစ်တော်မူ၏ကောင်းကင်ဘုံရှင်ဘုရားသခင်သည်နိုင်ငံနှင့်တကွတကောအာနုဘောအစွန်းတက်သည့်ဘုံအစရိကိုကိုတော်အားပေးတော်မူပြီလူနေရာရှိသမျှတို့နှင့်မြေကြီးသားတိရစ္ဆာန်မိုးကောင်းကင်ငှက်များတို့ကိုကိုတော်လက်၌အပ်ပေး၍ကိုတော်သည်အလုံးစုံတို့ကိုအုပ်ဆိုးရသောအခွင့်ရှိတော်မူ၏ကိုတော်သည်ရုတ်တု၏ရွှေဥကောင်းဖြစ်တော်မူ၏ကိုတော်နောက်၌ကိုတော်၏နိုင်ငံလောက်မမြတ် တ်သောနိုင်ငံတစ်ခုသည်တည်ထောင်လိမ့်မည်ထို့နောက်မြေကြီးတစ်ပြင်လုံးကိုအုပ်စိုးသောကျေးဝနိုင်ငံကြီးဟုသောတတိယနိုင်ငံတည်ထောင်လိမ့်မည်သရုတ်ထနိုင်ငံသည်တန်ကဲ့သို့ခိုင်မာသောနိုင်ငံဖြစ်လိမ့်မည်တန်သည်အခြားသောအရာရှိသမျှတို့ကိုချိုးဖဲ့၍နိုင်တဲ့ကဲ့သို့သရုတ်ထနိုင်ငံသည်ချိုးဖဲ့နှိပ်စက်ခြင်းကိုပြုလိမ့်မည်ရုတ်တူ၏ခြေနှင့်ခြေချောင်းတို့သည်တရွတ်တစ်ပိုင်းတန်တစ်ပိုင်းရှိသည်ကိုမြင်တော်မူသည့်အတိုင်းအချင်းချင်းကွဲပြားသောနိုင်ငံဖြစ်လိမ့်မည်သို့တော်လေဖုတ်သောတရွတ်နှင့်တန်ရောနှောသည်ကိုမြင်တော်မူသည်ဖြစ်၍တန်သည်ခိုင်မာခြင်းတတ္တိရှိလိမ့်မည်ခြေချောင်းတို့သည်တန်တပိုင်းတရွတ်တပိုင်းဖြစ်သည်နှင့်အညီထိုနိုင်ငံသည်ခိုင်မာခြင်းနှင့်၎င်းကျိုးပဲ့ခြင်းနှင့်၎င်းဆက်ဆံလိမ့်မည်ဖုတ်သောတရွတ်နှင့်တန်ရောနှောသည်ကိုမြင်တော်မူသည်နှင့်လျော်စွာနိုင်ငံသားတို့သည်အခြားသောလူမျိုးသားတို့နှင့်ပေါင်းဖော်ကြလိမ့်မည်သို့တော်လေတရွတ်နှင့်တန်မရောနှောနိုင်တဲ့ကဲ့သို့သူတို့သည်အချင်းချင်းပေါင်းဖော်၍မသင့်နိုင်ကြဟုတ်ပါတယ်မိတ်ဆွေအခုကျွန်တော်ဖတ်ခဲ့တဲ့ကျမ်းတည်းမှာဆိုရင်ငွေခစ်နဲ့ကြေးဝါခစ်တို့ကိုမသိမသာကလေးလောက်သာဖော်ပြတယ်ဆိုတာဟာရှင်းနေပါတယ်မိတ်ဆွေတို့ကြားရတဲ့အတိုင်းပါကိုယ်တော်သည်ရုတ်တူ၏ရွှေဥကောင်ဖြစ်တော်မူ၏ကိုတော်နောက်၌ကိုတော်၏နိုင်ငံလောက်မမြတ်သောနိုင်ငံတစ်ခုသည်တည်ထောင်လိမ့်မည်ထို့နောက်မြေကြီးတစ်ပြင်လုံးကိုအုပ်စိုးသောကျေးဝနိုင်ငံကြီးဟုသောတတိယနိုင်ငံတည်ထောင်လိမ့်မည်တဲ့မိတ်ဆွေငွေနဲ့ကျေးဝကိုမြန်မြန်ဆာဆာဖော်ပြခြင်းမပြုပါဘူးအခုလက်ဒီတိုင်းပါပဲငွေခစ်နဲ့ကျေးဝခစ်တို့ကိုအများအပြားမဖော်ပြခဲ့သလိုအခုသားရဲကြီးလေးကောင်တဲ့ကဒုတိယငွေခစ်ကိုကိုစားပြုတဲ့ဝန်ဆိုတာရေကျေးဝခစ်ကိုကိုစားပြုတဲ့ကြက်သစ်ရေဆိုတာရေကိုအတူချုပ်လောက်ပဲဗျာဒိတ်အဖြစ်မြင်ရပါတယ်ဒုတိယသားရဲသည်ဝန်နှင့်တူ၏တစ်ဖက်၌ကိုချီကြွ၏ပါးစပ်၌နံရိုးသုံးချောင်းကိုကိုက်လျက်ရှိ၏သင်ထလောအသားများကိုကိုက်စားလောဟုသူအာပြောကြ၏တဖန်ငါကြည့်ရှုပြန်၍ကြက်သစ်နှင့်တူသောသားရဲတကောင်သည်ထင်ရှား၏ကြောပေါ်မှာငှက်အတောင်လေးခုရှိ၏ခေါင်းလေးလုံးနှင့်ပြည့်စုံ၏အုပ်ဆိုးရသောအခွင့်လည်းရှိ၏တဲ့မိတ်ဆွေအပေါင်းတို့ဒုတိယသားရဲဖြစ်တဲ့ဝန်ဟာပါရှားအင်ပါယာကိုကိုစားပြုတယ်အဲ့ဒီပါရှားအင်ပါယာကြီးဟာ1တစ်ဖက်၌ကိုချီကြွ၏2ပါးစပ်၌နံရိုးသုံးချောင်းကိုကိုက်၏ဆိုပြီးတော့တွေ့ရပါတယ်တစ်ဖက်၌ကိုချီကြွ၏သို့မဟုတ် it raised up itself on one side လို့ဖော်ပြထားတာဟာလက်တစ်ဖက်နဲ့ခစ်ကိုစတင်တယ်လို့ဆိုလိုပါတယ်ဟုတ်ပါတယ်ပါရှားခစ်သို့မဟုတ်ပေရသိခစ်ကိုမီဒီယာပါရှားလို့ခေါ်ပါတယ်မေဒီဆိုတဲ့မေဒီခစ်တို့နဲ့စတင်ပြီးမှပါရှားခစ်လုံးလုံးဖြစ်သွားခြင်းဖြစ်ပါတယ်ဒါဟာတစ်ဖက်မှသာကိုစတင်ချီကြွခြင်းရဲ့အတိတ်ပဲဖြစ်ပါတယ်သူပါဇက်မှနံရိုးသုံးချောင်းကိုက်ထားတယ်ဆရာဟာသူဟာသူ့လက်အောက်အဲ့ဒီခစ်မျိုးပြနိုင်ငံပေါင်း120ကျော်ကိုဒေသကြီး3ခုခွဲပြီးတော့ဗိုလ်ကျစိုးမိုးခဲ့တာကိုဆိုလိုပါတယ်အဲ့ဒီဒေသကြီးတွေကတော့ဘေဘီလွန်လီဒီယာနဲ့အီဂျစ်ဆိုတဲ့မဟာအင်အားကြီးနိုင်ငံတော်များမှာဗဟုပြုအခြေစိုက်တဲ့ဒေသကြီး3ခုပဲဖြစ်ခဲ့ပါတယ်သင်ထလို့အဖားများကိုကိုက်စားလို့ဆိုပြီးတော့ဆက်ထားပါတယ်ဒါဟာပေရသိဟာဘာဘူးလုံလောက်ရှင်မြန်ခြင်းမရှိဂရိကိုလေရှင်မြန်မှုမှာခြေပြားမှာတော့မမီဒါပေမဲ့လူအင်အားအ धिक နဲ့စစ်စင်ရေးကြီးတွေကိုပြုတ်လုတဲ့အခါမှာသွေးချောင်းစီးလောက်အောင်အသက်တွေများစွာပေးဆက်ခဲ့ရတယ်ဆိုတဲ့အသေးပဲကိုဖော်ပြခြင်းဖြစ်ပါတယ်ကမ္ဘာသမိုင်းမှတ်တမ်းများအရပါရှားခေတ်ရဲ့ဆက်ဆက်ဘရင်ကြီးဟာသူ့ကိုထောင်ထားခြားနားလာတဲ့ဂရိတွေကိုတိုက်ဖို့အင်အားသုံးသိန်းရှိတဲ့တပ်မတော်နဲ့မြေထဲပင်လယ်တဲကိုပင်လယ်ကူးသင်္ဘောကြီး303ဆွဲပြီးတော့ထိုးဖောက်ဝင်ရောက်ခဲ့တယ်ကဲမဲ့သာမိုပိုင်လေးဆိုတဲ့အရက်မှာခွက်ခွက်လန်အောင်ဆစ်ရှုံပြီးတော့အလောင်းတွေတောင်လိုပုံသွားခဲ့ရတယ်ဆိုတာကိုသိရပါတယ်။အဲ့ဒီတိုင်းမှာပဲအေဒရာဝတ္ထုမှတ်တမ်းများအရအာရွှေယုဆိုတဲ့ဘုရင်ရဲ့လက်ထက်မှာပေရသိနိုင်ငံရဲ့ဒေသကြီး၃ခုအတွင်းကရန်သူတွေကိုဣသရီလတွေဟာသွေးချောင်းစီးအောင်လှုပ်ကြံတပ်ဖြတ်ခဲ့တယ်ဆိုတာကိုလည်းကိုးကားနိုင်ပါလေဦးမေ။အဲ့ဒီဝန်သားရဲကြီးရဲ့နောက်မှာဆက်လိုက်တာကတော့ကျက်သစ်နှင့်တူသောသားရဲတဲ့။မိတ်ဆွေအပေါင်းတို့ဒါဟာကျေးဝခစ်ကိုကိုစားပြုတဲ့ Greek Empire ကိုဆိုလိုပါတယ် Alexander the Great ဦးဆောင်တည်ဆောက်ခဲ့တဲ့ Empire ကြီးပါဥကောင်းလေးလုံးဆိုတာကတော့အဲ့ဒီ Alexander တည်ဆုံပြီးတဲ့အချိန်မှာ Empire ကြီးလေးချံကွဲခဲ့ခြင်းကိုဖော်ပြခြင်းပါတယ် Alexander ရဲ့ဗိုလ်ချုပ်ကြီး၄ဦးဖြစ်တဲ့ Cassander ဆိုတာဟာ Macedonia လို့ခေါ်တဲ့ Macedonia ကိုခွဲပြီးအုပ်ချုပ်ခဲ့တယ် Lysimachus ဆိုတဲ့ဗိုလ်ချုပ်က Asia Minor ကိုအုပ်ချုပ်ခဲ့တယ်ဆလုကဆရဲဗိုလ်ချုပ်ကစီးရီးယားတော်လမီကအီဂျစ်ကိုရယူခဲ့တယ်ဆိုတာဒီကိုကျွန်တော်တို့သမိုင်းနောက်ခံများအဖြစ်တွေ့ရပါတယ်။ခေါင်းလေးလုံးနဲ့အဲ့ဒီလိုပြည်စုံခဲ့တယ်လို့အုပ်ဆိုးရသောအခွင့်လည်းရှိ၏တဲ့။ဟုတ်ပါတယ်မိတ်ဆွေ။ဒါဟာတခြားကိုပြောခြင်းမဟုတ်ပါဘူး။ ဒီ empire ကြဆုံသွားတဲ့တိုင်အောင်တောင်မှသူ့ရဲ့စာပေယဉ်ကျေးမှုတို့ဟာကဘာကိုလွှမ်းခြုံခဲ့လိမ့်မယ်ဆိုတဲ့အသေးပဲဖြစ်ပါတယ်။ယောမာတွေကနောက်ပိုင်းမှာအာနာယလာရာတောင်မှဂရိတို့ရဲ့ဩဇာဟာအလွန်ကြီးမားခဲ့တဲ့အတွက်ကြောင့်ယောမာတွေကိုယ်တိုင်ဟာဂရိအသွေးအခေါ်စာပေယဉ်ကျေးမှုတွေကိုမတော်လှန်နိုင်တဲ့နှစ်ပေါင်းများစွာညင်ပြီးကြီးနေခဲ့ရပါတယ်။အခုကျွန်တော်တို့ရဲ့နှုတ်ကပတ်တော်စာပေတွေကိုတိုင်းဟာလေမူရင်းဟေဘရူးနဲ့ဂရိဟေလသစာပေတွေကနေသားရှင်ဆရာကြီးယုဒသံဘာသာပြန်ပြီးခဲ့ရခြင်းဖြစ်တာကိုတာရကယူနိုင်ကြပါလိမ့်မယ်။ဒံယေလအနာဂတိကျမ်းအခန်းကြီး9အငယ်9နဲ့10ထိုညအခါတဖန်ငါးသည်အာယုံပြုစဉ်ကြီးစွာသောခွန်အားနှင့်ပြည့်စုံ၍အလွန်ကြောက်မဲ့ဖွယ်သောသရုတ်ထသားရဲသည်ထင်ရှား၏။ကြီးစွာသောသံသွားလည်းရှိ၏။ကြိုက်စားချိုးဖဲ့၍ကျွင်းသောအရာကိုခြေဖြင့်နင်းချီ၏။သူသည်အရင်သားရဲရှိသမျှတို့တဲ့ထူကြ၏ဂျိုးဆယ်ချောင်းလည်းရှိ၏ထိုဂျိုးတို့ကိုငါကြည့်ရှုစဉ်ဂျိုးများအလေ၌ဂျိုးငယ်တစ်ချောင်းသည်ပေါက်ပြန်၏ထိုဂျိုးငယ်ရှိမှအရင်ဂျိုးသုံးချောင်းကိုအမြင့်နှင့်တကွနှုတ်လေ၏ထိုဂျိုးငယ်သည်လူမျက်စိကဲ့သို့သောမျက်စိနှင့်၎င်းကြီးစွာသောစကားကိုပြောတတ်သောနှုတ်နှင့်၎င်းပြည့်စုံ၏မိတ်ဆွေအပေါင်းတို့တန်ချီတောက်များနဲ့တန်ချီဘွားတို့အကြောင်းကိုနေပုခတ်နေစာမှတဆင့်ဗျာဒိတ်ဖို့ပြကလေးကဖျားသခင်ဟာအသေးစိတ်စီပါ रे အခုဆိုရင်အဲ့ဒီနောက်ဆုံးခစ်ကိုဘလောက်အထိအသေးစိတ်တယ်ဆိုတာကိုလက်တွေ့တွေ့ရပါပြီအိမ်မက်ရှိကြီးတဲကနောက်ဆက်တွဲအိမ်မက်အဖြစ်အထူးအိမ်မက်အဖြစ်ဖော်ပြထားတယ်သရုတ်ထဖာရဲကြီးဖြစ်တယ်တန်နဲ့စားတယ်ဒါပေမဲ့ခြေဘွားမှာမြေတရွတ်တို့ရောနှောတယ်ဆိုတဲ့အတိုင်းပဲအတိအကျပုံစံမဖော်ပြသောသားရဲကြီးဖြစ်တယ်။တန်သွားကြီးများနဲ့ကြိုက်စားချိုးဖဲ့၍ခြေဖြင့်နင်းသည်။ဂျိုးဆဲချောင်းရှိသည်။ဂျိုးငယ်တစ်ချောင်းလည်းပါဝင်သည်တဲ့။ဖော်ပြချက်တွေဟာရှည်စရာတလူအတိတ်ဘယ်တွေဟာအလွန်လေးနဲ့ထွေပြားမှအသေးချာဖြစ်ပါတယ်။ဒါ리고နောက်တစ်နေ့မှအသေးစိတ်လေ့လာကြည့်ကြပါစို့
။ဒေါက်တာထွန်းမြတ်ရေးစီစဉ်တင်ဆက်တဲ့တင်ပြသောတမချန်းအစီအစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာခရိယံတမချန်းရဲ့ဓမ္မောင်းချမ်းမိုင်းတွေကဒံယေလအနာဂတ်တိချမ်းအခန်းကြီး9အခန်းငယ်9ကနေအခန်းငယ်14အထိကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရဲ့